ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့ရခိုင်ဒေသတွင်းလူခွင့်ရေးချိုးဖောက်မှုစုံစမ်းမဲ့အချက်လက်ရှာဖွေအဖွဲ့ကိုမြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအစိုးရကညှင်းဆိုလိုက်တာဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ပဲအခြေအနေတွေကိုပိုးပြီးဆိုးလာစေမှာဖြစ်တယ်လို့ AI ခေါ်အပြည်ပြည်ဆိုင်ရာလူခွင့်ရေးလူငင်းချမ်းသာခွင့်အဖွဲ့ကြီးကတုံ့ပြန်လိုက်ပါတယ်မြန်မာအစိုးရရဲ့အခုလိုဆုံးဖြတ်ချက်နဲ့ပတ်သက်တဲ့အမြင်တွေကိုကိုညာဝင်းအောင်ကတင်ပြမှာဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်ကလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့အချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံဆေးလူရေးကိုဂျနီဗာအခြေစိုက်ကုလသမဂ္ဂလူအခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လထဲမှာဆုံးဖြတ်ချက်ချခဲ့တာပါအဲ့ဒီကုလအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရရဲ့သဘောထားကိုဒုနိုင်ငံရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်ကြာသပတေးနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာပြောကြားခဲ့ပါတယ
်ကျွန်တော်တို့အနေနဲ့ဟိုဖက်ခရင်းမီရှင်စီလို့တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရန်ပြုနိုင်တော့လဲပဲကုလသမဂ္ဂရဲ့မန်ဒိတ်နဲ့စီလို့တဲ့လူခွင့်ရေးကောင်စီအစဉ်ခံပြန်လူခွင့်အဲ့ဒီဖွဲ့စည်းခြင်းကိုတော့လကောင်းအဲ့ဒီမီရှင်ကနေပြီးတော့အစဉ်ခံသာပြုစုတင်သွင်းရောကျွန်တော်တို့အနေနဲ့ဟန်တားနိုင်တဲ့အနေထားရှိမှာမဟုတ်ပါဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုတော့လာရောက်ခွင့်မပြုဖို့အတွက်မြန်မာတန်ယုံတွေကိုလိုအပ်တဲ့ညွန်ကြားမှုများပြုလုပ်ခါကာကွယ်တားဆီးသွားမှာဖြစ်ပါတယ
်ရခိုင်ရေးအတွက်အချက်အလက်ရှာဖွေဖို့စုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်နိုင်ရေးကုလသမဂ္ဂလူအခွင့်ရေးကောင်စီကဆုံးဖြတ်ဖွဲ့စည်းခဲ့တာဟာရခိုင်ဒေသရဲ့အခြေအနေကိုပိုပြီးဆိုးရွားသွားစေနိုင်တာကြောင့်မြန်မာအစိုးရကဒါကိုလက်မခံရတာဖြစ်တယ်လို့ဒေါ်စန်းစုကြည်ရဲ့မကြသေးမီကတွားရောက်ခဲ့တဲ့ဆွီဒင်နိုင်ငံခီးစဉ်အတွင်းပြောကြားခဲ့ပါတယ
် A fact finding mission appointed by the United Nations would not have helped the situation it would have created greater hostility between the different communities
so the reason why we dissociated from the resolution အဖွဲ့ဟာအခြေအနေပိုကောင်းလာအောင်အထောက်အကူမပြုတဲ့အပြင်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနေကြပေါ်ပြီးတော့မှရန်လိုမုန်တိမှုတွေဖြစ်လာစေနိုင်ပါတယ်ဒီကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကျမတို့လက်မခံတာကတော့ကျမတို့တိဆောက်လို့တဲ့ဒေတာတွင်အချင်းချင်းအပြန်အလှန်ယုံကြည်နားလည်မှုနဲ့တဟဇာတရှိရှိအတူရှင်တွဲနေထိုင်နိုင်မှုကိုအထောက်ပံ့ပေးနိုင်လိမ့်မယ်လို့မယုံကြည်သလိုနှစ်ဖက်စလုံးမှာရှိနေတဲ့ကြောက်ရွံ့စိတ်တွေကိုလည်းဖြေဖြောက်ပေးနိုင်လိမ့်မယ်လို့ကျမမထင်ပါဘူ
းအခုလိုဒေါအောင်ဆန်းစုကြည်ကပြောပေမဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးတာကသာအခြေအနေတွေပိုဆိုးလာစေမှာဖြစ်ပြီးမြမအစိုးရရဲ့ငင်းဆန်နေမှုဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာလူအခွင့်ရေးအဖွဲ့ AN ရဲ့ Washington DC အကြီးအကဲ Mr. T. Kumar ကတုံ့ပြန်ပြောဆိုလိုက်ပါတယ
် Amnesty International is extremely disappointed by the Myanmar government's decision not to allow UN Human Rights Council fact-finding mission. This is not going to solve the problem.is going to aggravate the situation if you feel you are
ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလာခွင့်မပေးတဲ့ဆုံးဖြတ်ချက်ပေါ် AI အဖွဲ့ကလွန်စွာမှစိတ်ပြစ်မိပါတယ်ဒါဟာပြဿနာကိုဖြေရှင်းရမရောက်ဘဲအခြေအနေတွေကိုပိုးပြီးတော့ဆိုးဝါးလာစေမှာဖြစ်ပါတယ်တစုံတစ်ခုကိုဖုံးကွယ်ထားခြင်းနဲ့အခါမျိုးမှာသာလာခွင့်မပြုတဲ့သဘောရှိတဲ့တာကြောင့်ကုလကော်မရှင်ကိုအမြန်ဆုံးလာခွင့်ပြုဖို့အတွက်အခိုင်အမာတောင်းဆိုခြင်းပါတယ်
တကယ်တော့ကုလသမဂ္ဂအပါအဝင်လူအခွင့်ရေးအဖွဲ့တွေဟာသူတို့ရဲ့အကျိုးစီးပွားအတွက်လှုပ်ဆောင်နေကြတာမျိုးရှိသလိုမြန်မာအစိုးရဘက်ကလည်းကိုယ့်ပြည်တွင်းအခြေအနေတွေပေါ်မူတည်ပြီးအချက်အလက်ရှာဖွေရေးအဖွဲ့ကိုတားမြစ်ရတာမျိုးဖြစ်တယ်လို့သူနားလည်ကြောင်းအမေရိကန်အခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်ဒီကိန်းဒေတာရေခင်းကတော့ဒါမှရှုပ်ထွေးတော့ကအဲ့ဒီလိုနိုင်ငံကကလာတဲ့ဖွဲ့စည်းလာလိုက်ရင်ပိုပြီးဆိုးသွားမလားဆိုတဲ့တွေ့ချက်မှုနဲ့ဆိုတော့ကဆုံးဖြတ်တယ်လို့ကျွန်တော်မြင်ပါတယ်နိုင်ငံတော်အတွက်အကောင်းဆုံးဆုံးဖြတ်ချက်ကိုဆောင်ရွက်နေတယ်လို့ပဲကျွန်တော်ယူဆပါတယ်နိုင်ငံတကာဆိုတာလူအခွင့်ရေးပြောအထူးသဖြင့်တော့ဟိုကုလသမဂ္ဂကပြောဒီဖွဲ့စည်းတွေကတော့သူတို့အဖွဲ့စည်းရဲ့ဟလာဥတီကျရက်တည်ခြင်းနဲ့တနည်းအားဖြင့်ခက်ရရင်ပြောရရင်တော့အကျိုးစီးပွားပေါ့သူတို့တကကြည့်ရတယ်ဆိုတော့ကျွန်တော်တို့နိုင်ငံအဆစရရချုပ်တဲ့နေတဲ့အချိန်မှာတခြားနေဝင်လာတဲ့ကြံဖက်မှုတွေမဖြစ်အောင်လို့နိုင်ငံကဖိအားပါဖြစ်ကိုနိုင်ငံအကျိုးစီးပွားအတွက်လုပ်တဲ့ဆုံးဖြတ်ချက်ဖြစ်နိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ
်ဒီတော့တွင်ပိဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်တဲကမောင်တော်ဒေသတဝိုက်မှာအကြံဖက်အဖွဲ့အတွက်လူသစ်စုဆောင်းနေတာတွေရှိသလိုဒေသခံတွေရုတ်တရက်ပျောက်ဆုံးသွားတာအသက်ခံရတာတွေလည်းရှိနေကြောင်း ပြီးခဲ့တဲ့သတင်းပတ်တွေတဲ့အကြမ်းဖက်လေ့ကျင့်တင်ကြားတဲ့မြေအောက်ခန်းတွေနဲ့လက်နက်တချို့ကိုလည်းရှာဖွေသိမ်းဆည်းမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။